မြန်မာနိုင်ငံမှာမေလ3ရက်နေ့တုန်းကနိုင်ငံရေးအကျဉ်းသား2000ကျော်လွှတ်ပေးခဲ့တဲ့အပေါ်ကုလသမဂ္ဂအတွင်းဘူချုပ်ကအားတက်မိကြောင်းနဲ့နောက်ထပ်ကြန့်ရှိနေသေးတဲ့တရားမဝင်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့အတွင်းဘူချုပ်ကတောင်းဆိုလိုက်တယ်လို့သူ့ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ဖာရင်ဟတ်ကဗိုလ်ဒူးနေမှာပြောကြားပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့အပါအဝင်တရားမဝင်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချက်ချင်းလွှတ်ပေးဖို့အတွင်းမှုချုပ်အနေနဲ့ထပ်မံအတည်ပြုတောင်းဆိုလိုက်ပါတယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရဖာရင်ဟတ်ကသတင်းသားရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။အခုလိုအကျဉ်းသား2000လွှတ်ပေးခဲ့တာဟာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေစာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာတွေနဲ့ဆက်ဆက်မှုရှိပါသလားလို့သတင်းနောက်တွေရဲ့မေးမြန်းချက်ကိုတော့ဆက်ဆက်မှုရှိမရှိမသိရသေးကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြန်လည်ဖြေကြားပါတယ်။ဒါအပြင်ကုလအတွင်းမှုချုပ်အနေနဲ့မြန်မာနိုင်ငံမှာအယက်သားတွေပေါ်ခွဲခြားမှုမရှိဘဲတိုက်ခိုက်တာတွေအပါအဝင်မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဥပဒေမဲ့မညီညွတ်တဲ့ဖမ်းဆီးမှုတွေအတွက်အထူးစိုးရိမ်မိကြောင်းကိုလည်းဖာရင်ဟတ်ကပြောကြားသွားခဲ့ပါတယ်ခင်ဗျာ။